ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်ဒုက္ခပိုးခဲ့တာနဲ့ထူးခြားတာကိုတွေ့ရပါတယ်ကိုကျော်ကျော်သိန်းပိုးတာထူးခြားတယ်ဆိုတာတဲ့ပြစ်ဒတ်ရဲ့တုံ့ပြန်မှုကိုကျွန်တော်ကြည့်ရတာကြတော့သူတို့ကဒီတကြိမ်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတော့သုံးသက်ချက်မျိုးအများကြီးတွေ့ရပါတယ်ကျွန်တော်ဂုဏ်ယူပါတယ်ဆိုတော့ကျွန်တော်သိကျင်တာကအဲ့ဒါဘာကြောင့်လဲအရင်တုန်းကသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွင့်ကြုံခဲ့ကြရလားဘယ်လောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းချီမီပြောပြပါလားခင်ဗျာအရင်သတင်းတောက်တွေသွားခဲ့ရတဲ့အတွက်ကြောင့်ဟုတ်ကဲ့
ဟုတ်ကဲ့ဒီရခိုင်ခီးစဉ်ကကျွန်တော်တို့ကမြမပြည်ကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမအဦးဆုံးခီးစဉ်ပါအဲ့ရှေ့မှာတော့ကျွန်တော်တို့ဌာနကသတင်းတောက်တွေသွားပူပါတယ်တခြားသတင်းတောက်များကြီးတွေပဲဒီအစိုးရကအစီအစဉ်ပေးတဲ့ဒီနေရာပြင်သူတို့ပြောရဆိုရင်တော့ escorted media trip ပေါ့လေအစိုးရကဥဆောင်အစီအစဉ်ပေးပြီးတော့အစိုးရတာဝန်ရှိသူတို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ကောင်းဆောင်ဖြင့်လိုက်ပါပြီးတော့သွားတဲ့ခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီးရင်မရှိလို့ပါဒါကပထမဆုံးအချိန်တော့မဟုတ်ပါဘူးအခြားသတင်းမီဒီယာသမားတွေတက်ပေါ်လေကျွန်တော်တို့တော့ပထမအဦးဆုံးပြင်တော့ကျွန်တော်တိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာအစိုးရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲသတင်းသမားတွေကသွားရတာပါအဲ့ဒီခီးစဉ်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ဟိုနေရာသွားမယ်ဒီနေရာသွားမယ်ဟိုဖြတ်သွားမယ်ဒီဖြတ်သွားမယ်ဆိုပြီးတော့သွားလို့ရတဲ့အခြေအနေမဟုတ်ပါဘူးသွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတာကခီးစဉ်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူတို့ဒီပိုင်းဆိုင်ရာတွေအကြောင်းရောဖြစ်ပါလိမ့်မယ်အဓိကတော့အချိန်ကန့်ကွက်ကြောင့်ဖြစ်နိုင်ပါတယ်တို့တော့ကျွန်တော်နားလည်ထားတော့အရင်တော့စီးစင်နေမှာလည်းပဲသွားကြပါတယ်အစိုးရကဒီနေရာသွားတယ်ဆိုရင်အဲ့ဒီနေရာကနေပြီးတော့နည်းနည်းလေးဟလာဒီခီးစဉ်သွားတဲ့ခီးစဉ်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့တော့ဒီအစိုးရလမ်းကြောင်းအတိုင်းစီစဉ်ပေးထားတဲ့နေရာတွေကိုကျွန်တော်လည်းပဲဒီတိုင်းပဲသွားရတာပါပဲအရင်တုန်းကခီးစဉ်တွေမှာလည်းပဲဒီတိုင်းပဲသွားရတာပါပဲသွားတဲ့ရောက်တဲ့နေရာတွေမှာတော့လွတ်လွတ်လပ်လပ်ပြောစုမြည်မြန်ခွင့်ရကြတာပါပဲအဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ဆိုတော့အခုကိုကျော်ကျော်သိန်းသွားတဲ့အထက်မှာဆွေးရပါဆိုကြသိနာမည်ကြီးနေတဲ့အင်းဒင်ကြီးပါကိုကျော်ကျော်သိန်းရောက်တယ်အရင်သတင်းနောက်တွေလည်းပဲဒီတွင်ရောပြပသတင်းနောက်တွေရောနိုင်ငံသားသတင်းနောက်တွေရောအဲ့ဒီကိုရောက်ကြမယ်လို့ထင်ပါတယ်။သူတို့ကြတော့နှစ်ဖက် community ရဲ့သဘောထားကိုမမေ့ခဲ့ရဘူးလား။ကိုကျော်ကျော်သိန်းကိုပြောကြတဲ့အထက်မှာသူတို့ကသတင်းနောက်တွေကိုတော့သိအတွေ့မခံကျင်တော့ဘူးလို့ပြောထားတာတွေ့ရပါတယ်။ကိုကျော်ကျော်သိန်းအဲ့ဒီအခြေအနေကိုလည်းပြောပြပါဦး။
နှစ်ဖက်အမြင်မမေ့ကြဘူးလားဆိုတော့ရင်သတင်းနောက်တွေဘယ်လိုမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မြင်ရင်တွင်ရခဲ့တဲ့ကြီးရောအုတ်ချုပ်ရင်းကြီးပေါ့လေကျွန်တော်ကြီးကတော့ကျွန်တော်မေးတဲ့ဟာကိုပြောဖို့ငြင်းကြပါတယ်သူတို့မသိဘူးလို့အင်းတင်ရွာဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မသိဘူးအဲ့ဒီအချိန်ကသူတို့ဖုန်းတောင်းထဲမှာပေါ်အောင်မရလို့ဆိုတဲ့အမှုနဲ့ဖြေကြပါတယ်ဆိုတော့အရင်တရင်တော့တွေ့လေတယ်ဒီလိုမျိုးပဲအလားတရံသူမေးခွန်းမျိုးအလားတရံသူအခြေအနေမျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကအင်းနီယောကိုရောက်တဲ့ပထမဆုံးသတင်းသမားလည်းမဟုတ်ပါဘူးဒီရင်သတင်းသမားအများပြရောပြပသတင်းသမားအများပြရောအင်းနီယောကိုအချင်းချင်းရောက်ဖူးပါတယ်ဒီရင်ပြပသတင်းသမားတွေတွားကြတဲ့အချိန်ဒီမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့ခံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းနီယောကိုတွားတယ်အင်းနီယောကကြီးရသူကြီးရသားတွေနဲ့မေးတယ်နောက်ဆုံးကျွန်တော်တို့အင်းနီယောမှာဟလာမွတ်စလင်တွေကတက်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်နေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေနေတာရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်တို့ကိုကြည့်ရအောင်ချုပ်ရင်းမှုနဲ့နေနေတာကနေပြီးတော့ကျွန်တော်ခံစားရတာကဘာလဲဆိုတော့သူတို့ရွာနဲ့ပတ်သက်ရင်သူတို့ရွာကဖြစ်တဲ့နဲ့ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီလိုတဲ့မီဒီယာတွေရေလို့တော့ကြည့်အောင်ချုပ်မှုကမပြောပါဘူးသူကတော့နိုင်ငံတကာသတင်းမီဒီယာကိုတကယ်ကြီးညွှန်ပြီးပြောပါတယ်သူရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ဗာလဲဆိုတော့မွတ်စလင်ဆယ်ဦးကိုဒီမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒီဒေတာကန်ဆော်လာတွေကဟို တက်ပြစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စချင်းကြံဖြစ်ပြက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဥပမာကြောက်ချုံမှုကျွန်တော်ပြောတာပေါ့လေသူကပြန်နေတယ်မကြသေးခင်ကကျွန်တော်စိတ်မတိုင်ခင်မကြသေးခင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကိုသူကပြန်နေတယ်သူတို့ရွာသားဥမုံနေတက္ကံအသိသလားဆိုတော့အဲ့ဒီမီဒီယာကမတည်ဘူးလို့ဖြစ်တယ်တခါဟိုဘက်မှာဟိန္ဒူရွာသားတွေအသက်ခံရတာကိုသိသလားမတည်ဘူးလို့ဖြစ်တယ်ကျွန်တော်တို့ကတော့ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်ဆိုတော့သူတို့ရဲ့အထွေထွေရေပုံညခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာတွေဒီသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့သိချင်တာတခုပဲရှိတယ်မွတ်စလင်၁၀ယောက်အသက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကြံတဲ့ဝင်းဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတစ်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးသိလည်းမသိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူချင်းပုံသတင်းတင်ဆက်ပုံဟာလာသတင်းပြောပုံတွေဒီတစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့ရေပုံညခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်။အဲ့ဒါကကြေးရွာဥချုံမျိုးပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကျန်တဲ့ရွာသားတွေငင်းဆန်လာကြလေပဲဒီချက်ကိုထင်ရပါတယ်ခင်ဗျာ
။နောက်တစ်ခုကိုကျော်ကျော်သိန်းပို့တဲ့သတင်းထဲမှာနောက်ကျွန်တော်တစ်ခုသတိထားမိတယ်။ဒီဒုက္ခသည်ပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မတော်ချင်ဘူးသွားမဲ့အစားကိုကိုပဲသက်စီလိုက်မဲ့ဘာညာဆွဲသတင်းတွေဒါအပြင်းထန်ကြားနေရပါတယ်။အခုကိုကျော်ကျော်သိန်းရောက်သွားပြီးသတင်းပို့တော့သတင်းတွေပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်ပြရတယ်ဆိုအဲ့ဒီကိစ္စမှာရောအဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့အထူးသဖြင့်နိုင်ငံတကာသတင်းသမားတွေအနေနဲ့နှစ်ဖက်ကိုမချင်းကခက်လေတာလားအင်းနေကိစ္စလိုပဲသူတို့စိတ်ဝင်စားရမြွေပြီးလှုပ်သွားလေသလားဆိုတာလည်းကျွန်တော်သိကျင်ပါခင်ဗျာ
ဟောရေပုံရပြောရမယ်ဆိုရင်တော့နိုင်ငံတကာသတင်းမီဒီယာတွေရဲ့ချင်းကမှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာရုံစိုက်ပြီးတော့ချင်းကပုံကြတယ်လို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါတယ်ပါကြောင်ပြန်မလာခြင်းကြတာလေပြန်မလာဖို့အတွက်ပြန်မလာခြင်းကြတဲ့အတွက်ပဲခြင်းတွေရှိတယ်လေဆိုတော့ကိုပဲသူတို့အာယုံစိုက်ပြီးတော့ဟလာပြန်လာခြင်းတဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပဲပြောထားတာထက်ကတည်းကလည်းရှိပါတယ်ဟလာပြန်လာခြင်းတဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းစဉ်ထူထောင်ခြင်းရှိတဲ့လူတွေကပြန်လာခြင်းတဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့ထဲမှာမပါဘူးတခါဟိန္ဒူကပြေးသွားတဲ့ဟိန္ဒူကြီးတော်သားတွေရှိတယ်အဲ့လူတွေပြန်လာခြင်းနဲ့အဲ့လူတွေဆင်းနေမှာပါဘူးဆင်းနေမှာပါတဲ့လူတွေကပြန်မလာခြင်းနဲ့လူတွေပဲပါတယ်ဆိုပြီးတော့မြန်မာစိုးရတော်ဝင်ရှိသူတွေကလည်းထက်ကနေလည်းပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီအချက်ကိုကောင်းနေသိပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကနေတာပါနိုင်ငံတကာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့သတင်းတင်ပြဖို့တင်ဆက်ဖို့မှာတော့ပြန်လာခြင်းနဲ့လူတွေရှိသလားမရှိဘူးလားဆိုတာမျိုးကိုသတင်းတင်ပြတာနေပြီးတော့မရှိသလောက်ပေါ့နေပြီးတော့ပြန်မလာခြင်းဘူးပြန်မလာခြင်းရတဲ့အကြောင်းရင်းမှာလည်းပဲဒီကဲအစိုးရကလူလူရေးအခြေအနေ NDC ကကိစ္စတခါတည်းရဲ့အခွင့်အရေးအပြည့်အဝမရတာစသဖြင့်အရိယာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လည်းပဲနိုင်ငံကတည်းကနေဖတ်တဲ့ချိန်မှာအလိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းပဲကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလားပြန်လာခြင်းလူလည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe side ပေါ့လေအကောက်ဝဲဒီတိကျကျပြောယူပြီးတော့ဟိုရထားဘူးလားကြာကြာကျွန်တော်တို့အခြေခံကြာကြာပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တော်မင်းညာခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကားတွေကပြန်လာခြင်းနဲ့လူတွေကိုဟလာကျွန်တော်တို့တယောက်နဲ့ယောက်တို့မို့ဒီကပို့ပြီးတော့ခရစ်တော်မင်းညာကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တူတည်းရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ရသေးတယ်အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနည်းခဲ့လို့တလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ပညာစုရီတော်သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးပညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ခါတဲ့လှုပ်ဆောင်ချက်တွေလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျဟုတ်ကဲ့ပါဟိုကျွန်တော်မြင်ရတာတော့လေဒီတောင်ပြူလဝဲကျွန်တော်တို့တော့ပုံလန်းကြီးလန်းစခန်းတစ်ခုနဲ့ကျွန်တော်လက်ခံစခန်းတစ်ခုလက်ခံတဲ့ထဲမှာကျွန်တော်တို့တော့ကွင်းရောက်ခဲ့တာကတောင်ပြူလဝဲစခန်းပေါ့နော်ရေလန်းကနေဝင်လာမဲ့ငခုရစခန်းတော့ကျွန်တော်တို့တော့ကွင်းမရခဲ့ဘူးပေါ့တောင်ပြူလဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံရပြီပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကဖွဲ့စည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကက ကုသလမကပါဝင်သတင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ပြီးချက်ပိုင်းအတွင်းမှာပဲဒီအာဆီယံထရိုက်ကပေါ့ ASEAN ဝင်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောက်မြောက်တော့ကျွန်တော်အတိအကျမပြောနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့သလိုပဲသူတို့တွေ့မှာပါ